အခုဒီ white card လို့ခေါ်တဲ့ယာယီသက်သေခံလက်မှတ်တွေကိုအခုလာမယ့်မလ31ရက်နေ့နောက်ဆုံးထားပြီးတော့ပြန်အပ်ရမယ်ဆိုတော့ရခိုင်ပြည်နယ်အတွင်းမှာဒီ white card တွေကိုလက်ခံဖို့အတွက်ဝန်ကြီးချုပ်တို့ဘလို့အစီအစဉ်နေနဲ့စပြီးတော့လုပ်နေပါပြီလဲရှင်
။ဒီကတော့ဒါလာဝကဝန်ကြီးဌာနကလုပ်တာဆိုတော့ဒီ card တွေကိုအခုတင်ဖို့ဆဲဖို့တွေတော့ဒီဝန်ကြီးဌာနအစီအမံနဲ့တော့လုပ်နေတဲ့အနေအထားတော့သိရပါတယ်။အခုလက်ရှိဌာနမှာတော့ဟိုထဲထဲဝင်ဝင်တော့ဒါလောက်တာတော့မတွေ့ရသေးဘူးပေါ့သို့တော့တင်းဖို့ဆဲဖို့ကိစ္စသူတို့စဉ်းစားနေနေစီမံနေတယ်တော့အခုအချိန်ထဲမှာသိရပါတယ
်ဟုတ်ကဲ့ဒီရခိုင်ပြည်နယ်ထဲမှာဒီ white card ကင်ထားတဲ့သူအလုံးစုစုပေါင်းဘယ်လောက်ရှိမလဲရှင်ဝန်ကြီးချုပ
်ကျွန်တော်သိရသလောက်ပေါ့နော်စီရင်လေးကျွန်တော်မိဒီယာတော့၄သိန်းကျော်ရှိတယ်လို့ပြောတယ်၄သိန်းခွဲနီးပါပေါ့နော်အဲတနိုင်ငံလုံးမှာ၅သိန်း9000ကျော်လို့သိရတယ်ဒီရခိုင်ပြည်နယ်မှာက၄သိန်း9000နီးပါဆိုတော့တဲ့တင်းတော့ကတော့ကျွန်တော်တို့ကြံတဲ့ခုနကျမ်းပြည်တို့ကျွန်တော်သိသလောက်ဆိုရင်အိန္ဒိယနိုင်ငံသားပါကစ္စတန်နိုင်ငံသားနီပေါ်ဆက်တပြည်တရုတ်နိုင်ငံသားဒါတွေလည်းဟိုတခြားနိုင်ငံသားတွေပါတယ်လို့ကျွန်တော်တို့တိုင်းသားတွေဆိုရင်လည်းဟိုမုံဝီတို့ဟိုဝါတို့အဲကိုကန့်တို့ဒါတွေလည်းပါတယ်လို့သိရပါတယ
်ဟုတ်ကဲ့ရှင့်တကယ်တော့ဒီမြန်မာနိုင်ငံထဲမှာ white card ကင်ထားတဲ့သူအများစုကရခိုင်ပြည်နယ်ထဲမှာရှိနေရဆိုတော့ပြန်ပြီးတော့လက်ခံတဲ့နေရာမှာဒီwhite card မဟုတ်တာတွေအတုမဟုတ်တာတွေပါလာတာမျိုးမဖြစ်ရအောင်ဝန်ကြီးချုပ်တို့အနေနဲ့သက်ဆိုင်ရာလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနနဲ့ဘယ်လိုများဒီစီစဉ်ဆောင်ရွက်နေရရှိပါလဲရှင်ဘယ်လိုစီစစ်ပြီးတော့လက်ခံသွားဖို့အဓိကရှိမလဲရှင်ဟုတ်ကဲ့
ဟုတ်ပြီဟုတ်ပြီကျွန်တော်တို့ကအဲ့ဒါတွေကိုလက်ခံတဲ့အခါကျရင်တော့လာဝကဝန်ကြီးဌာနနဲ့တေချာပေါင်းစပ်ပြီးတော့မှခုနမေးတဲ့အတိုင်းပေါ့နော်ဟိုအတုလားအစ်စ်လားဒီမှာရှိတဲ့စင်းစရာတွေနဲ့တိုက်ဆိုင်ပြီးတော့ဟုတ်စနေကြဆောင်ရမှာဖြစ်ပါတယ်တချို့တွေကလည်းအကြောင်းမျိုးနဲ့ဟိုသူတို့တခြားအတွေးတွေနဲ့သူတို့အချင်းမှလည်းအမှန်လေအဲကျွန်တော်တို့ကတော့ကျွန်တော်ခုနပြောတဲ့၄သိန်း9000ကျော်ဆိုတဲ့အစင်းတိုင်းပဲအဲကျွန်တော်တို့ကဒီမှာရှိတဲ့ငွေစင်းနဲ့သူတို့ပြန်တိုက်ပြီးတော့မှဟိုလက်ခံမှာပေါ့အတူဖြစ်ဖို့ကတော့ကျွန်တော်ထင်တယ်မလွယ်ပါဘူးခင်ဗျာဘာလို့ဆိုတော့ကျွန်တော်တို့ဒီမှာငွေစင်းနေရှိပြီးသားဆိုတော့အဲ့ငွေစင်းနဲ့ကျွန်တော်ကတိုက်ဆိုင်စစ်ဆေးပြီးတော့မှမှန်းနေဆိုမှလောက်ဘကရဲ့အစီအမံနဲ့သူတို့ဆက်သွားမဲ့သဘောမျိုးပေါ့နော်အဲ့တော့လွဲစရာတော့မရှိပါဘူးခင်ဗျဟုတ်ပြီ
ဟုတ်ကဲ့ရှင်ဒီတော့ဟို white card ကင်ထားတဲ့သူတွေကိုအခုဒီကတ်တွေပြန်သိမ်းပြီးတဲ့အခါမှာအစိုးရဘက်ကလည်းဘလူးကတ်အမျိုးအစားပြန်ထုတ်ပေးမယ်ဆိုတာကိုတရားဝင်ကြေညာခြင်းမရှိသေးတဲ့အခါကျတော့ဒီ white card ကင်ထားတဲ့သူတွေဘက်ကနေပြီးတော့ပြဿနာဖြစ်လာနိုင်စရာရှိပါလားဟိုကျွန်မဆိုလိုတဲ့သဘောကလက်ရှိ white card ကင်ထားတဲ့သူတွေဘက်ကနေပြီးတော့ဝန်ကြီးချုပ်တို့စီဘောလေသူတို့ကိုဘာကတ်တွေထုတ်ပေးမှလဲဆိုရဲမေးတာမျိုးဒါမှမဟုတ်လို့ရှင့်လဲဒီတင်ပြတာမျိုးပေါ့အဲ့ဒီလိုမျိုးခြေနေတွေဖြစ်လာနိုင်ကြရှိပါလားဝန်ကြီးချုပ်ဘယ်လိုခံမှန်းပါလဲရှင့
်ဟုတ်ကဲ့ဟိုအခုအနေထားတော့ကျွန်တော်ကတော့ဒီလာဘကဝန်ကြီးဌာနကပြောတာတော့မရှိသေးဘူးတို့တော့ကျွန်တော်ဝန်ကြီးချုပ်အနေနဲ့အနာဂတ်ပလန်လေးကိုကျွန်တော်တိတိလောက်ကျွန်တော်မေးထားတဲ့အနေထားမှာတော့သူကမတ်လ31ရက်နေ့ကနေစပြီးတော့မှကျွန်တော်အပ်တဲ့ခါကျတော့ကျွန်တော်ထင်တယ်မေးလားမေးခင်ရအဲ့ဒီကလာအတွင်းမှာတူအားဒီကတ်တွေကိုပြန်သိမ်းမှာပေါ့နော်အဲ့တော့ကာလာကတော့ဒီမတ်လ31ရက်နေ့ကနေစပြီးတော့မှကောက်သွားမဲ့သဘောပေါ့ကျွန်တော်သိရတော့ကအဲ့ဒါကောက်ပြီးတာနဲ့တခြားကတ်တစ်ခုထုတ်ပေးမဲ့အနေအထားမျိုးလဲဒါကျွန်တော်သိရပါတယ်သူကတော့ဒါဒီ white card ကသက်တမ်းကုန်ပြီဆိုတော့ white card ကိုမထုတ်ပေးတော့ဘဲနဲ့တခြားကတ်တစ်မျိုးဖြစ်ပါပေါ့နော်ဒီကတ်ကနိုင်ငံသား CCA ကတ်တော့မဟုတ်ပါဘူးအဲဒါတော့လုံးဝမဖြစ်နိုင်ဘူးနော်အဲ့ကတ်ရပြီးရင်လည်းသူကနိုင်ငံသားစီစီကကိုတခါတည်းထုတ်ပေးမဲ့သဘောမျိုးလည်းမဟုတ်ဘူးအဲဒီကမျိုးတွေပေးပြီးလို့ရှိရင်လည်းကျွန်တော်တို့ကအခုဟိုရခိုင်ပြည်နယ်မှာဆိုရင်ကျွန်တော်ဒီမြေပုံပိုင်းတော့ project မှာစစ်တဲ့အတိုင်းပဲကျွန်တော်တို့ဒီ6ရောက်ပါတဲ့အဖွဲ့နဲ့ဒါပူးချင်းကိုစစ်တဲ့အတိုင်းကိုပဲကျွန်တော်တို့ကသတင်းတကြပြန်နေစစ်စစ်ပြီးတော့မှအစင်းစင်းကိုကျွန်တော်တို့ကမှန်တယ်ဆိုမှအပေါ်ဒီမျိုးမှာဆောင်ရွက်မဲ့သဘောမျိုးဖြစ်ပါတယ်အဲဒီအခုအနေထားကတော့ဒီ white card ကသက်တမ်းကုန်တဲ့အတွက်သူ့ကိုဒါကျွန်တော်တို့သိမ်းဆည်းပြီးတော့မှတခြားကတ်တမျိုးမျိုးကိုတော့လက်ထဲမှာပေးထားရမယ့်သဘောမျိုးတော့ရှိတယ်မပေးထားလို့တော့မရဘူးပေါ့နော်အဲ့လိုတော့ဖြစ်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်နှစ်ဖက်ယုံကြည်မှုရအောင်တည်ဆောက်နေတဲ့အထက်မှာပေါ့လေဒီလိုအခြေအနေတွေကတစုံတရာထိခိုက်မှုရှိတယ်လို့ရောဝန်ကြီးတုံ့သက်ပါလားရှင်
အဲကျွန်တော်တို့သိပြီးသားပါဒီ2015တော့ဒါကျွန်တော်တို့အခက်အခဲဆုံးနှစ်များဖြစ်မလားမသိဘူးလေအစိုးရပြောင်းလဲရတဲ့နောက်နှစ်မှာအလုပ်မဲ့သဘုံရုပ်ောက်ဖွဲ့ရတဲ့ဒီနှစ်ကုန်ပိုင်းမှာရှိမယ်ဒီကာလမှာလည်းဒီကော့ဖလင်ကြီးကနှစ်နှစ်ကျော်ကာလဆိုတော့ဘူးဘဲဒါ နေထိုင်ကြီးတွေကခက်ခဲတဲ့ခါကျတော့ကျွန်တော်တို့လည်းဒါနိုင်ငံတကာကပြောဆိုတာရှိတော့ကျွန်တော်တို့ဒီကိစ္စတွေကိုဒီနေ့မှာတော့ဒါတော်တော်လေးဖြေရှင်းရမယ့်သဘောရှိပါတယ်။သို့တော်လည်းကျွန်တော်တို့ကယနေ့ဒီ Emergency Coordination Center ဆိုတဲ့ ECC ကိုကျွန်တော်တို့ကဖွဲ့ပြီးတော့မှလူထုနဲ့နိုင်ငံတကာဖွဲ့စည်းတွေနဲ့ကျွန်တော်တို့ပြည်내အစိုးရနဲ့တိုက်ရိုက်သွားနေတဲ့အတွက်အချိန်လေးမှာတော့တည်တည်ငြိမ်ရှိနေတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ပြောလိုပါတယ်ခင်ဗျာ
။ဟုတ်ကဲ့ဝန်ကြီးချုပ်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။